ยามาสุดท้ายเนี่ยเอเอยังขายใจยังนั่นนักการเผยรู้เสียปริบขาดเลยเพียบว่านี่เด้เช่นปีเนี่ยปลาวามอยู่ในมารอตั้มรอตั้งยืดคูนามาที่กันเนี่ยบ่งบอกเกี่ยวกับมุดคูเพียบว่าแค่บีมีโอกาสอุทิศให้ทายาแก่เด้ลูกเดียดขันอาณาไว้นี่ก็เปลี่ยวไปเสียปริบขาดกาลารีด้วยมารอปลาวามอยู่ในท่าปฐมาจงบ่งบอกด่าลูกเลี้ยมีโอกาสนี่ก็เปลี่ยวไปปลาวามอยู่ในยังขายปีเนี่ยเจ้าดอมอยู่ในเดมาเอเอบักกะบ่งเคยใต้ไข่เข่าลูกตั้มรอบักกะเปลี ဟုတ်ကဲ့ပါချင်းမြင့်နယ်ပလက်ဝါမြို့နယ်တွင်ပလက်ချောင်းချောင်းကူးကရုစိတ်နယ်မြို့ဦးစီဒီခေါ်အောင်စီဒီတွားလမ်းကြားသန္တရာနီဒီမနေ့9နာရီလောက်မှာမိုင်းတလုံးပောက်ကွဲခဲ့တယ်လို့ပလက်ဝါမြို့ခံလူကပြောပါတယ
်ပလက်ဝါရဲ့အချီပလက်ချောင်းအဝါနားလေးမှာပောက်တာပေါ့ပလက်ဝါမြို့အချီကစင်းနေအလားဆုံးကြည့်နမီ3မိနစ်လောက်ကြာပါတယ်ဒီနည်းလေးတွေပလက်ချောင်းနားမှာသင်တားရှိတယ်အစ်တန်တန်သားအနည်းမှာပောက်တာပောက်တာတော့တလုံးလေးပဲပောက်တယ်ဒီရည်နဲ့လုံချင်းရဲ့အပြေးချတာနဲ့အသွားလာနဲ့ခက်တာတော့ပိတ်ထားတယ
်ဒီကနေ့မိုင်းပောက်ွဲမှုဖြစ်စဉ်မှာလူသူဦးထိခိုက်ဒဏ်ရာရရှိပြီးနိုင်မြေခံစစ်တပ်ကနေလုံချုံရေးရဆောင်ရွက်နေတယ်လို့ပလက်ဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကပြောပါတယ
်ကျွန်တော်တိုင်းနန်းကြီးရဲ့နေရာမှာဖြစ်ပါတယ်ကြားရတဲ့သတင်းကတယောက်ပဲနည်းနည်းထိခိုက်ဒဏ်ရာရတယ်ဆိုပါတယ်မစိုးရင်ရဘူးလို့သိရပါတယ်တပန်ဆိုင်ရာစိတ်သာမလို့ channel လေးမိရမလို့ဟိုစုံစမ်းဆောင်ရနေတယ်လို့ဆက်ပါတယ်ဗ
ျပလက်ဝမြို့နယ်တွင်ပရမဆုံးချိန်ဘုံပေါက်တာလို့မြို့ခံလူကဆိုပါတယ
်အရင်တုန်းကတော့အဲ့လိုမျိုးတော့မရှိဘူးပေါ့ကိုနောက်ပိုင်းဒီပြောတဲ့တော်နဲ့ဒီတိုင်းသားနဲ့ပဲဒီနဲ့စစ်တနာကြီးဖြစ်ပြီးမှပထမဦးဆုံးပေါက်ခွင့်မှုပေါ့ဖိနေနေကြတာပဲပေါ့
ပိုင်းပေါက်ွဲတဲ့နေရာဟာခန့်လိုက်ရနှစ်ရှိကိုတိုင်ရင်သွားတဲ့လမ်းမှာပေါက်ွဲတာဖြစ်လို့စက်ကိုဥတည်ပြီးဖောက်ခွဲဖို့ယူဆကြောင်းမြို့ခံတချို့ကယူဆနေကြတာပါဒီမိုင်းခွဲမှုရဲ့လက်သက်ဟာရခိုင်လက်နက်ကိုင်အဖွဲ့ကလို့အနောက်ပိုင်းတန်းစစ်သနာချုပ်ပြောခွေရဘုံမူကြီးဝင်းစောဦးကပြောပါတယ
်ဒီမိုင်းညာသူ့အောင်ဆားလို့မီးရှို့လို့သူ့အောင်ဆားပွဲတဲ့ဟာခါရတော့အေးပေါ့ဗျာမေးရဲကြီးလားအေးရဲချက်ပေါ့ဗျာမိကအဲ့လိုလုံးနေလို့ကျင်တော့ဟုတ်လားကျွန်တော်တို့တက်တရားတော့ဘာမှမပြောဘူးเนาะဒေသခံပြည်သူလူတွေပဲရှိတယ်
ကျခိုင်လက်နက်ကန်အေဖွဲ့ပြောခွေရခိုင်ဒုက္ခကတော့ဒီနေ့ဘုံခွဲမှုဖြစ်စဉ်နဲ့ပတ်သက်လို့သတင်းမရရှိသေးဘူးလို့ပြောပါတယ်ပလဝမြို့နယ်တွင်းမှာမြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကန်အဖွဲ့တို့စစ်ရေးသိမ်းမှမှုတွေရှိနေတယ်လို့ဒေသခံ 2,500 ခန့်စစ်ဘေးသိမ်းရှောင်နေရပါတယ်အလားတူဒီကနေ့မနေ့မှာကျခိုင်ပြည်နယ်ကြောက်တော်မြို့နယ်မြောက်ဆောင်ကျေးရွာဘက်မှာလည်းစိုက်ပွဲပစ်ခတ်မှုဖြစ်နေတယ်လို့ကြောက်တော်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ
်ကျွန်တော်တို့ရောအေအစီအတွက်ပေါ့ဒီတောင်နဲ့တော့ဖြစ်တယ်လားတိုက်ပြီးတော့ဘောတော့ဒီလူစင်အောင်လို့ကြားလိုက်ရတယ်တမကြီးလည်းနေမျိုးပေါ့ဆိုတော့ဟောရတယ်ဘာမှမဖြစ်တော့ဘူ
းအနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့မြောက်ဆောင်ကျေးရွာနားမှာတမတော်စိတ်ချမ်းကိုအေအေဘက်ကနေမိုင်းခွဲစိုက်ခိုက်တာဖြစ်ကြောင်းပြောပါတယ်
ဒီဝင်ရင်တဝိုက်မှာကျွန်တော်တို့နေနေရှင်းနေတာရှိတယ်။အဲ့ဒီနေနေရှင်းတဲ့ဆောင်ရွက်ချက်ဖွဲ့ကိုအေးရဆဲမိုင်းနဲ့ဆွဲပြီးတော့ဆိုက်တာ။အောင်းအောင်ကျူတောက်တော်နဲ့မြောက်ဖွဲ့ပေါ့။မြောက်တော်ကတော့အိုင်းဆွဲတာအိုင်းပေါ့
။ဒီခိုင်လက်နက်ကန်အေးဖွဲ့ကတော့ကြောက်တော်မြို့နယ်တွင်ဒီကနေ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့အေးပြောခွေရခိုင်ဒုက္ခကပြောပါတယ
်။မဖြစ်ဘူးလို့ပြောတယ်အဲ့ဒီနေမှာလေ။သူတို့ကဒီလိုပြစစ်ကြောင်းတွားလို့ရှိရင်မပင်ခိုင်ရင်သူတို့ကတန်ပြီးတော့ဖြစ်တာ။
လက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့လက်တလော့ဘုံခွဲစိုက်ခိုက်တဲ့ဖြစ်စဉ်တွေနေ့စဉ်နဲ့မျှဖြစ်ပွားနေပါတယ်။ဒီလဆိုင်ပိုင်းတွင်ဘုံလူကျုံမြို့နယ်တွင်မှ3ကြိမ်၊မင်းပြားမြို့နယ်တွင်မှ1ကြိမ်၊အခုပလက်ဝါမြို့နယ်ကြောက်တော်မြို့တွင်မှဘုံခွဲစိုက်ခိုက်မှုတွေဆက်စိုက်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ။